ကမ္ဘာသတင်းတွေမှာအစ္စရေးဟမတ်စစ်ပွဲလွှမ်းမိုးနေခြင်းဆီယနာတင်ထားတဲ့မြန်မာနိုင်ငံချင်းနေနိုင်ငံတကာဆက်ပြီးအာရုံစိုက်နိုင်အောင်ကြိုးပမ်းသွားမယ်အကြောင်းဒေါအောင်ဆန်းစုကြည်ရဲ့သားငယ် Kim Harris က VOA ကိုပြောပါတယ် Kim Harris ကိုတိုင်ဦးဆောင်နေတဲ့ Freedom Tattoo မြန်မာရေးလူသားချင်းစာနာမှုကမ်ပိန်းလှုပ်ရှားမှုနဲ့ပတ်သက်လို့မိုင်းချင်းနိုင်ငံ Zoom ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
Why did you name your
Kim and Nene di lu da chin sa na mu sai ya campaign hlou sha mu go ba chaung freedom tattoo lo pi tha da le shin
Well my mother has spoken often about freedom
Amiga lu la mu ne patat lo ma cha khana pyo bu de lo be a chaut tia ga ni kin we bu myama nai nga ma lu dai ma lut myaw ma chin budu ma lut lat ma mho bu su de chet go amiga a mye pyo ni ga ba de lo phit la bu twa ma khi ga shi mya wa de dai mye ma cha kin phit la me lo myo lin de lo beကျွန်တော်ရဲ့ကမ်ပိန်းလှုပ်ရှားမှုကအကူအညီပေးနိုင်မယ်လို့မျှော်လင့်ပါတယ
် Why did you get this kind of
Kim အနေနဲ့ကဒီ campaign idea ကိုဘယ်လိုရခဲ့သလဲ
Originally I conceived this campaign in honor of Tutu who's
အမေကလည်းတော့ဒီနေ့ဧပြီလကအချင်းအောင်ထဲမှာဖြေသွားတဲ့ဗမာယူဟာလောဝေသမားတူတူကိုဂုဏ်ပြုတဲ့အနေနဲ့ဒီ campaign လှုပ်ရှားမှုကိုကျွန်တော်လုပ်တာပါတူတူရင်ဆိုင်ကြရတဲ့ဖြစ်စုတွေဟာမြန်မာနိုင်ငံမှာလူအတော်များများကြုံတွေ့ကြရတဲ့အခြေအနေအဖြစ်အပျက်တွေကိုကူစားပြုနေပါတယ်တူတူရဲ့လောင်းကိုသူ့မိသားစုတွေပြန်မရခဲ့ပါဘူး။သူမတည်ခင်မှာနှစ်ဆက်ညှဉ်းပန်းခံခဲ့ရတယ်လို့သိရပါတယ်။မြန်မာနိုင်ငံမှာလူတော်များများဒီလိုမျိုးကြုံတွေ့နေရတာပါ။သူဟာကျွန်တော်လူပဲစနေနေ့မှာမွေးခဲ့သူပါ။မြမဒလိအရဆိုရင်စနေနံတွေကိုငကားကစောက်ရှောက်တယ်လို့သတ်မှတ်ထားတာပါ။ဒါကြောင့်ဒီယူဆကိုခြေခံပြီးတော့အခုဒီရှာအင်းကြီးမှာတွေ့ရတဲ့ငကားပုံစံအတိုင်းတက်တူးထိုးဖို့လုပ်ထားတာပါ။မြမယဉ်ကျေးမှုဒလိယုံကြည်မှုကိုလည်းဂုဏ်ပြုတဲ့အနေနဲ့ဖြစ်ပါတယ်။ကျွန်တော်လည်းဒီတက်တူးကိုပကြခင်ထိုးဖို့ရှိပါတယ်။
Before this campaign you also
အခုဒီ freedom tattoo campaign လှုပ်ရှားမှုကိုမလုပ်ခင်မှာအရင်တုန်းကဒီမြမအရေးရန်ပုံငွေရှာဖွေတဲ့လှုပ်ရှားမှုတွေမှာလည်းကင်ပါဝင်ခဲ့တာတွေ့ရပါတယ်အဲ့ဒီတုန်းကလှုပ်ရှားမှုတွေမှာရောဘလို့အတွေ့အကြုံတွေရခဲ့လဲရှင
် I haven't had a great deal of experience in this I'm still new to it but
လှုပ် campaign လှုပ်ရှားမှုတွေနဲ့ပတ်သက်ရင်ကျွန်တော်မှအတွေ့အကြုံအများကြီးတော့မရှိပါဘူးဒီနေ့ပဲဟာကျွန်တော်တော်တော်အသက်ပါဒါပေမဲ့ပြည်ထောင်စုတုန်းကတော့မြန်မာနိုင်ငံစစ်ကောင်စီဖိနှိပ်မှုအောက်ရောက်နေတဲ့ပြည်သူတွေအတွက်အကူအညီပေးရေးရမုံငွေအမေရိကန်ဒေါ်လာ 1.8 တန်းကျော်ရရှိခဲ့တဲ့လှုပ်ရှားမှုမှာကျွန်တော်ပါဝင်ခဲ့ဘူးပါတယ်။တကယ်ကိုအံ့ဩစရာကောင်းပါတယ်။ဒီငွေအများစုကိုပြည်တွင်းပြည်ပမှရှိနေတဲ့မြန်မာအတိုင်းဝိုင်းကလှူဒန်းခဲ့ကြတာပါ။လွန်ခဲ့တဲ့နှစ်နှစ်ခွဲလောက်ခေတ်ကမြန်မာတွေဟာနေ့စဉ်သူတို့တတ်နိုင်သလောက်လှူဒန်းခဲ့ကြလို့ပဲအခုလည်းပဲနေ့စဉ်လှူဒန်းနေကြတော့မှ
I mean, you already aware that Israel.
အခုလက်ရှိကဘာမှာ Israel နဲ့ Hamas စစ်ပွဲသတင်းတွေကလွှမ်းမိုးနေတော့တစ်ဖက်မှာလည်းမြန်မာနိုင်ငံရဲ့အခြေအနေကဆိုးရွားလာနေတယ်။အဲ့တော့နိုင်ငံတကာမှာကဒီမြန်မာအရေးသတင်းတွေနဲ့ပတ်သက်လို့ရှိရင်လည်းဟိုတဖြည်းဖြည်းမေးမိန်လာတယ်ပေါ့နော်။ဆိုတော့နိုင်ငံတကာအနေနဲ့ကမြန်မာအရေးကိုမေးလျော့သွားမှာကိုလည်းစိုးရိမ်နေကြတယ်ဆိုတဲ့အမြင်တွေရှိပါတယ်။ဆိုတော့ဒီပေါ်မှာကင်ရောဘယ်လိုမြင်လဲရှင့်။
It's hard to keep Burma in the news.
ဘာမှတခြားအရာတွေအများကြီးဖြစ်ပြနေတဲ့ချိန်မှာမြန်မာနိုင်ငံကသတင်းတွေနိုင်ငံတကာမှာလွှမ်းမိုးထားဖို့ဆိုတာကခက်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ဆက်ပြီးတော့ကြိုးစားသွားမှာပါ။ကမ္ဘာမှာစစ်ပွဲတွေ၊သဘောဘေးအန္တရာယ်တွေဘယ်လောက်ထိရှိနေသလဲဆိုတဲ့သတင်းစိုးတွေကိုနေ့စဉ်နဲ့အမျှကြားနေရတဲ့အခြေအနေကိုလည်းကျွန်တော်သဘောပေါက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကအခြေအနေတွေဟာဖြေရှင်းလို့ရတဲ့အခြေအနေဆိုတာလူတွေသဘောပေါက်ဖို့လိုပါတယ်။မြန်မာနိုင်ငံရဲ့ပြဿနာဟာတခြားကမ္ဘာပေါ်မှာရှိနေတဲ့ပြည်ပခါတွေနဲ့နှိုင်းယှဉ်ရင်ဘာမှရှုပ်ရှုပ်ထွေးထွေးပေါင်းပတ်သက်မှုမရှိဘဲနဲ့ဖြည့်ရှင်းနိုင်တဲ့လမ်းကြောင်းတွေရှိနေပါတယ
်။ So what is your expectation?
The freedom campaign လှုပ်ရှားမှုကနေပြီးတော့ဘာတွေမျှော်လင့်ထားလဲရှင်။
I hope it will be a huge success and that it will bring awareness of what's happening.
ကျွန်တော်ရဲ့လူသားချင်းစာနာမှုကူညီပေးရေး campaign လှုပ်ရှားမှုအောင်မြင်မယ်လို့မျှော်လင့်ထားပြီးတော့မြန်မာနိုင်ငံထဲမှာဖြစ်ပျက်နေတာတွေကိုကမ္ဘာကကြည့်ပြန့်ပြန့်သိလာမယ်လို့မျှော်လင့်ပါတယ်။ပြီးတော့ဒီ campaign ကဘာတွေလုပ်နိုင်တယ်လဲမြန်မာနိုင်ငံကလူတွေအတွက်ဘလောက်ကောင်းအောင်လုပ်ပေးနိုင်တယ်လဲဆိုတဲ့အပြုသဘောဆောင်တဲ့လက်တွေ့လှုပ်ဆောင်မှုတွေရလာတာကိုတွေ့နိုင်ပါတယ်။ကုလသမဂ္ဂနဲ့တခြားနိုင်ငံတကာအသိုက်အဝန်းကမြန်မာနိုင်ငံအတွက်ပေးနေတဲ့ရမငွေတွေဟာစစ်တပ်ကနေတဆင့်တွားနေရတဲ့အတွက်လူအပ်နေတဲ့သူတွေစီကိုမရောက်ပါဘူးဒီကမ်ပိန်းကနေတကယ်လူအပ်နေတဲ့သူတွေစီကိုအကူအညီတွေရောက်အောင်လုပ်နိုင်မယ်လို့မျှော်လင့်ပါတယ်ကမ်ပိန်းလုပ်မဲ့အချိန်၅ဘတ်ကြာမှာပါဒီထက်လည်းနည်းနည်းပိုချနိုင်မှုရှိပါတယ်ရမုံငွေလှူဒန်းခြင်းသူတွေအနေနဲ့တီရှပ်တွေဝယ်ပြီးတော့လှူဒန်းလို့ရပါတယ်ဒါမှမဟုတ်ငကားပုံတက်တူထိုးလို့ရပါတယ်တီရှပ်တွေဝတ်ထားတာတွေတက်တူထိုးတဲ့ပုံတွေကိုကျွန်တော်ရဲ့ Facebook ကိုပို့ပြီးတော့ဒီကမ်ပိန်းကိုထောက်ခံကြောင်းပြသနိုင်ပါတယ်